ဒီလိုဖြစ်လာရတာဟာမြန်မာနိုင်ငံဘက်ကကင်တွယ်မှုမှားယွင်းခဲ့လို့လားဆိုတာနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာတင်းဆွေရဲ့ရှင်းလင်းချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့မမားရင်ဘူးလို့သွားပြီးညင်းလို့တော့မရဘူးနိုင်ငံကအမြင်နဲ့ပြည်တွင်းအမြင်ကတော်တော်ကိုကွာဟတဲ့အခြေအနေပေါ်မှာဒီဟာရင်ဆိုင်ပြီးဖြစ်လာခဲ့တယ်2012ခုနှစ်ကဆိုခုနှစ်နှစ်ရှိပြီပေါ့အဲ့ဒီကလေးကဒီရခိုင်ပြည်နောက်ပိုင်းဒေသကကိစ္စကို guide တွေဖြည့်ရှင်းနေအရင်အစိုးရကရောအခုအစိုးရကရောဒီအစိုးရနှစ်ခုရဲ့နောက်မှာတက်မတော်ပါဘော။နောက်ဒါလက်နက်ကိကိစ္စတွေဖြစ်တယ်လက်နက်နဲ့ဖြည့်ရှင်းခဲ့တဲ့ကိစ္စတွေဖြစ်တော့တက်မတော်ကတာဝန်ရှိဆုံးမှာဘိုးတော်လည်းပဲတာဝန်ခံရတဲ့အစိုးရနှစ်ရလုံးဘူးတိုက်စိန်အစိုးရရောလက်ရှိအစိုးရရောပေါ့နော်သူတို့လည်းတာဝန်မကင်းရပါဘူး။အဲ့တော့ guide ဖြည့်ရှင်းမှုဟာဘာကိုအကျိုးစီးပွားကိုချေခံပြီးရှင်းတယ်ဆိုတာကျွန်တော်ထင်တာကတော့အရင်ဆိုရတဲ့ခုဆိုရနဲ့နောက်တစ်ခါတက်မတော်နေရတူဖို့မရဘူးခင်ဗျာဒါကြောင့်ပါလေဒီလိုဖြစ်သွားပြီးတိုင်းပြည်တစ်ခုလုံးရဲ့အဲကုန်သိခါပါချိခိုက်တယ်ဒါကြောင့်ဆောင်ရွက်မှုဟာအဲမှားတဲ့လူပြောရမလားသုံးမဟုတ်ကျွန်တော်လိမ္မာပါဏတ်မှုမရှိခဲ့တာလားလို့တော့ကျွန်တော်အတန်ရရှိပါတယ်ခင်ဗျ
ာဟုတ်ကဲ့ရှောက်ကီမန်သောသဖရလည်းကြားချင်ပါတယ်ခင်ဗျာဒီကိစ္စတွေနဲ့ပတ်သက်ပြီးမြန်မာဘက်ကကင်တွယ်ဖို့မှားယွင်းခဲ့လို့များအခုလိုတရားစွဲခံရတယ်လို့ဆရာသုံးသပ်မိပါသလ
ားအဲမာယွင်းညလို့ပြောရမလားခဏဟိုဆရာဦးကျေးဇူးပြောလို့ပဲမနေမှာဘူးလို့ပြောရမလားတော့မသိဘူးမှားတော့မှားခဲ့တာပဲဘာဖြစ်လဲလို့ရှိရင်ဒီပြဿနာကကျွန်တော်နဲ့ဦးတော်နဲ့ရောဦးညာဝင်းအောင်နဲ့ရောဆော့ကြီးတွေပြောခဲ့ပြီးပါပြီခဏခဏလည်းပြောဦးတယ်ဒီကျွန်တော်ကတော့ဆော့ကြီးတွေကဒီအန္တန်ကောင်မကြီးဖွဲ့တာကိုလုံးဝသဘောမတူတဲ့လူလုံးဝမထောက်ခံနိုင်တဲ့လူဒါပြည်ရေးကိစ္စကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်ကိုရအောင်တွန်းပို့သွားတယ်လို့ကျွန်တော်ပြောခဲ့ပြီးပြီအဲ့အဲ့မအရာနဲ့ဆက်ပြီးမှားခဲ့တာအဲ့ဒီမှားခဲ့ပြီးတော့ပိုင်းမှာတောင်ဆန်းစုကြည်ကလည်းဒီကုလသမဂ္ဂညီနာခံကြီးဆိုသူကြီးအနာရကသာတစ်တစ်ပဲသွားကြတယ်နောက်ပိုင်းချင်းဆိုတစ်ခါမှသွားမတက်တော့ဘူးဥပန်ဒီကိုသွားတက်ခိုင်းတာနဲ့ဘုရုသွားတက်ခိုင်းတာနဲ့လည်းမျိုးလုံးနေသူစားတက်ခါကြတော့ကသူ့နာမည်ရအမ်တကောင်းနေတဲ့ရှိအဲ့လိုချင်းနေမှာဒီ UN မှာစီဝေးမှာသူကိုယ်တိုင်သွားပြီးရှင်းပြနေတယ်ဒါကလည်းညိုချင်းနေရတဲ့ကဘာကျန်းရတယ်ပါပါတယ်ကျမတို့ရဲ့လက်ရှိချင်းနေရလို့ပါဆိုတာကိုသူရှင်းပြခဲ့တင်တယ်အဲ့တော့သူရှင်းမပြခဲ့လို့ဒီပြဿနာနဲ့ပုံပြီးကြီးထွားသွားတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းဆွေကဒီကိစ္စကိုဖြည့်ဆွတ်များဆွေးနွေးခြင်းပါလား
အဲပြောရတာတော့ဖြစ်တယ်ကျွန်တော်ကြားကအဝေးကနေပြောရတာကိုဒေါ်အောင်ဆန်းစုကြည်ကိုနိုင်ကကိုနောက်ကပို့ပြီးတော့ဒီကိစ္စကိုပို့သိပါလိမ့်မယ်သူလည်းပဲကောင်းမယ်လို့ယူဆတဲ့ဘက်ကရေးပြီးတော့ဆုံးဖြတ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဟိုဒေါ်အောင်ဆန်းစုကြည်ပဲဖြစ်ဖြစ်တောင်းရှိနေတဲ့သမ္မတဖြစ်ဖြစ်နောက်ဆုံးဘုရားမူကြီးမေအောင်လည်းဖြစ်ဖြစ်ဘယ်လိုပဲပြောပြောဖြစ်ပြီးသားကိစ္စကိုနိုင်ငံတကာမှာအထူးသဖြင့်ပေါ့ဒီဘာသာရေးအခြေခံနဲ့အုပ်စုတွေကမကောင်းမြင်ထားခဲ့တာကြာပြီဖြစ်တဲ့တည်းကျွန်တော်တကားသွားပြောပြောလည်းရမယ့်ကိစ္စမဟုတ်ဘူးဖြစ်ပြီးသားကိစ္စကိုယူကိုကျွန်တော်ကာလို့မရတဲ့အနေထားရောက်သွားခဲ့တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်ဆက်မေးချင်တာကတော့အခုမြန်မာနိုင်ငံသူနိုင်ငံသားတွေအသာငန်းငန်းနဲ့လူကျင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးကိုအခုလိုဖြစ်ရတွေကဘလို့ရိုက်ခတ်လာမယ်လို့ထင်ပါလေဆရာဦးထမောင်သောစပြောပါခင်ဗျာတကယ်ကြောက
်နည်းနည်းပါပါတော့ထိခဲ့မှာပဲညီမအသိအများကြီးတော့ထိခဲ့မယ်လို့ကျွန်တော်မထင်ပါဘူးဘာမှပြည်တော့ပြင်းနေတဲ့အမြင်နဲ့နိုင်ငံရမှမြင်တဲ့အမြင်နဲ့လည်းသိမတူကြဘူးအဲ့တော့ဘာမှပြည်တဲ့လူတွေအမြင်ကတော့ဒီသူတို့ဒီအစိုးရကိုပဲသူတို့ယုံကြည်မှုဆက်ရှိနေဦးမှာပဲဆက်သိပြီးတော့ကျွန်တော်အဲ့ဒါတော့ပြည်ရင်းရမှာတော့ထိခဲ့မယ်လို့ကျွန်တော်မထင်ဘူး
ဆောက်တည်းဆိုရင်အဲ့တော့မြန်မာနိုင်ငံမှာအဓိကအဖြစ်ပေါ့လေနိုင်ငံရေးအင်အားစုသုံးခုဒါတက်မတော်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားအင်အားစုတွေဆွေးနွေးတော့သုံးဝင်းဆိုင်ကွဲနေတယ်လို့နိုင်ငံတကာကသုံးသက်တွေကပြည်တွင်းကနိုင်ငံရေးသုံးသက်တွေကတော့ယူဆကြပါလေဆိုတော့ဒီပြဿနာဖြစ်လာတဲ့အခါမှာဒီသုံးဝင်းဆိုင်ဟာပုံပြီးစီလုံးညီညွတ်သွားနိုင်ပါသလားသူတို့မျိုးကွဲလွဲမှုပုံပြီးတော့တီထွားပါနိုင်ပါလားရောက်ရဲ့အာဏာချက်ကိုတရားနင်းပြီးတော့သူကြောင့်ငါကြောင့်ဆိုတာမျိုးဖြစ်လာနိုင်သလားသူတို့မျိုးငါတို့စီတလုံးနဲ့ရင်ဆိုင်ရမယ်ဆွဲစီတန်းနဲ့ပုံပြီးညီညွတ်သွားမယ်ထင်ပါလားဆရာဦးတူဆွေ
ဟိုအာမနာရံပြောရရင်ဒီသုံးစုလို့အခွဲခံထားတဲ့အမြင်ကိုကကျွန်တော်တို့ကစီလုံးညီညွတ်မှုအတားမအားနဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်ပြောပါလိမ့်မယ်တိုင်းရင်းသားလို့ပြောနေတယ်တိုင်းရင်းသားမှလည်းကျွန်တော်မြင်တာကတစုလေလို့မမြင်နဲ့တိုင်းသားရင်းသားလို့လူမျိုးကတော့အယူဆရက်တိကျမျိုးမျိုးရှိတယ်လို့ကျွန်တော်ထင်တယ်ခင်ဗျာသို့တော်လည်းပဲကျွန်တော်ဆိုရင်တော့ဘာလို့ကြောင့်ပြုပြီးတော့ဟောခုတရားစွဲခံရတာကဒီ energy source ရဲ့အဖြစ်တော့ energy source ကိုဒီအနေပုံချပြီးတော့ကိုမဲရည်သို့မဟုတ်ကိုအကျိုးစီးပွားအတွက်နိုင်ငံရေးတောင်းထ ေရှိလာနိုင်တယ်ဒါကကျွန်တော်ဟိုမြင်းမြင်းရေးရောတိုင်းပြည်ကိုလုံးတော့မကောင်းတယ်လို့အဲ့လိုတုံ့ပြန်ရတယ်ပါရီရောမှာပေါ့တရားဥပဒေလူလူတွေကကောင်းကြီးကြီးနဲ့ဒီစိတ်ကြည့်ပြီးတော့ဟိုဆုံးဖြတ်တင်ကြတယ်လို့ကျွန်တော်ကတော့မြစ်တရားခံလို့ပါ
ဟုတ်ကဲ့ရှောက်ခင်မောင်စွာရဲ့သဘောထားလေးသိချင်ပါတယ်ငါကရှိနေတဲ့အကွဲကြောင့်ဟာပို့ပြီးနေဆိုင်သွားမလားသူရိမုတ်သူ့ပေါင်းရင်ဆိုင်ရမယ်ဆိုတဲ့သဘောနဲ့ညီညွတ်မှုရှိလာမယ်ထင်ပါလ
ားအဲ့ညီမတော်ကျွန်တော်ဆရာဦးကြီးစီပြောသွားတာနဲ့ကျွန်တော်မြင်မြသဘောထားကြီးတိုက်ဆိုင်မှုရှိတယ်ဘာဖြစ်လဲဆိုတော့ဟိုသူရောက်ပွင့်နေတာတော့မဲဆယ်ရတော့မယ်ဆိုပြီးတော့ဒါမဲဆယ်တာထုံလန်ကခုအပြစ်မရှိဘူးညီမပဲပုံချရတာတော့အဲ့တော့အဲ့လိုမျိုးအတုံးချပြီးတော့မဲဆယ်ရနိုင်မယ်လို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုတခုကျွန်တော်ပြောညင်တာကဒီလိုခုံယုံနေပါလေတင်းနေဆိုတာအေမတန်ကိုခကြီးကြားတဲ့ကိစ္စကြီးအခုတင်းနေသာတို့တင်လာလဲရှိသေးတာကိုတင်းရင်ချက်နဲ့ရှာဖွေရအောင်မယ်ဘာလို့အောင်မယ်ညာလို့အောင်မယ်အဲ့ဒါတွေနဲ့လည်းပြန်ကြည့်အောင်မယ်ကျွန်တော်မှတ်မိလို့ဆိုရင်ဟိုတောင်နဲ့ရောက်နေတဲ့ဆူဒန်တမရပေါ့အရင်ကတော့မြောက်ဆူဒန်ပေါ့လေတောင်ဆူတောင်ဆူဒန်မြောက်ဆူဒန်ကွဲတော့ကအဲ့ဒီမြောက်ဆူဒန်တမရကိုလည်းတို့တရားဆွဲပြီးတော့အဲ့ဒီတို့ ICC ကနေလွန်ရင်မာတယ်ဆိုပြီးတော့ဟိုမှာဗရန်ကိုထုတ်ကြတာအဲ့ဒါမှလိုင်းရင်သူ့ကိုပို့ပေးပါဆိုတော့အဲ့ကျွန်တော်မှတ်မိလို့ပြန်ပြောရင်နှစ်ခါကြည့်ဒီမရလိုက်ဘူးပြပထမတစ်ခုကသူဒီ African Union ဘောသူ OEU လာပါလေအဲ့ဒီအစီအစဉ်သွားတက်တယ်တောင် Africa မှာအဲ့ဒီတော့ဒီ ICC ကနေတနပြီးဒီလူကို criminal လုပ်ထားတယ်ဘောပို့ပေးပါကျွန်တော်တို့စီကိုဆိုဟိုတောင် Africa နဲ့ငါချက်ချင်းပြန်ဖြေတာအကျုပ်တစီလာတဲ့အဲ့ဒီကိုဖမ်းပို့ရမယ်စား Africa ရင်ကျေးမှုကလုံးဝမဆောက်ဘူးမလုပ်နိုင်ဘူးငါတို့ပိတ်ကြတာငါတို့တွေ့တဲ့အခါမုံမင်းတို့တွေ့တဲ့အခါဖြစ်ရင်ဖြစ်နိုင်မယ်အဲ့ဒါခုနောက်တစ်ခါဆူဒန်ဆိုမွတ်စလင်နိုင်ငံကိုသူတို့ Islamic Conference ခုသွားတဲ့အဲ့လိုပဲတန်းတောင်းနေအဲ့လိုပဲဟိုလည်းပြောင်းရင်းလာပဲမင်းတို့တောင်းနေငါတို့မပြီးနိုင်ဘူးတဲ့ငါတို့ဧည့်သည်ကိုငါတို့ကခွဲရမယ်အဲ့တော့အဲ့ဒီအဲ့မှာလည်းဒီချက်တစ်ခုကိုကျွန်တော်တို့စဉ်းစားရမယ်အခုဒီကသူတို့ ICJ မှာတင်မယ်ဗာတင်မယ်ဆိုပေမဲ့ဘယ်တော့ ठी ဘယ်လိုဘယ်လောက်နိုင်နာမလဲမနိုင်နာတဲ့နိုင်ငံကြီးလက်ရှိဦးမှာပဲလေ
ဟုတ်ကဲ့ဆရာဒါပေမဲ့စောစောကဆူဒန်တနာ ICC ဒါလူပုဂ္ဂိုလ်တူးချင်းကိုဆွဲလို့ရတယ်ဒါပေမဲ့ ICJ မှာကျတော့နိုင်ငံချင်းဖြစ်တဲ့ကိစ္စဖြစ်ပါလေဆိုတော့ ICC ကိုသိအလေးမထားခြင်းကြတော့မှ ICJ ရဲ့ဆုံးဖြတ်ချက်ကတော့တစုံတစ်ခုတော့ထိခိုက်လာမယ်ထင်ပါတယ်အဲ့ကိစ္စကိုဆရာဘယ်လို
ICJ နဲ့ကျွန်တော်ထင်တယ် ICJ မှာလည်း ICJ ဆုံးဖြတ်ချက်ကိုမလိုက်နာတာတွေကြုံမှုတာပဲဥပမာအဖြစ်ဒီမှာဒီယူရီးယားနဲ့ကမ္ဘောဒီးယားနဲ့သူတို့ဖရာဝီယားနဲ့နေဇာကျောင်းကဖျားကျောင်းတစ်ခုလူရပြီဖြစ်ကြတော့ဒီ ICJ ကနေပြီးကမ္ဘောဒီးယားကိုနိုင်ပေးထတာပဲဒါမဲ့အခုတည်းကလေယူရီးယားအဲ့ဒီနေဇာသူဝင်နေတဲ့ချင်းသူဝင်တက်တဲ့ချင်းဝင်တက်ဆွဲလုံနေတာပဲဆုံးဖြတ်ချက်သူကြီးမှမဆိုင်ပဲအဲ့ဒါတခုနောက်တစ်ခါဟိုမှာရုရှားယူရုကနေဒါဘုံမှာပြက်ကြတော့ကမိလောင်သွားတာနင်းတာမဟုတ်ခွင့်ဆိုင်ခင်းနေအဲ့ဒါကနေဒါရော်ကြီးတောင်းတယ် ICJ ကနေရုရှားပြောတယ်အဲ့တော့ဆိုဗီယက်ယူနီယံဖြစ်ပေါ်လေဟောမပြီးနိုင်ဘူးတဲ့ဘာမှမလုပ်ဘူးဘာလုပ်နေလဲဆိုတော့အဲ့တော့ခင်ဗျာဟိုပါပဲဗျမဟုတ် might this right ပဲအင်အားကြီးတဲ့နိုင်ငံကြရင်ဒီ ICJ ရော ICC ရောတော့ပုံမကြရဲဘူး
ဟုတ်ကဲ့အဲ့ might this right ဆိုတော့သဘောကျပါတယ်ဒါပေမဲ့မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့ကိစ္စမှာတော့မြန်မာနိုင်ငံကသိပြီးရောခွန်အားကောင်းတဲ့နိုင်ငံလဲမဟုတ်လေတော့အကောင်းဆုံးကဘယ်လိုလုပ်သင့်ရထင်ပါလဲရော
အကောင်းဆုံးကတော့အချိန်ကိုဆွဲနိုင်မှဆွဲထိုင်နိုင်တာအကောင်းဆုံးနည်းပဲအချိန်ကိုဆွဲကြာသွားလေကမ္ဘာအခြေအနေဆိုတာသိတဲ့တည်းမှာဒီနေ့ဒီမျိုးနဲ့ပြန်ဒီမျိုးပြောင်းနေလို့ပြောင်းနေတာဆိုတော့ဟိုဗမာအစိုးရအနေနဲ့ရောဗမာပြည်ရလူတွေအားလုံးအနေနဲ့ရောအကောင်းဆုံးနည်းကအချိန်ကိုဆွဲနိုင်တာဆွဲဆွဲပြီးတော့သူတို့တခုခုမေးချက်ချင်းချက်ချင်းအဖြေမပေးဘဲနဲ့နောက်ဆုံးသူတို့အမဟိုမပေးလို့မရမယ်ချင်းနေပြီးကြမှာအဲ့လိုဖြေပေးတာမျိုးအဲ့လိုညီနဲ့ချင်းဆွဲသွားတာကောင်းမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နိုင်ငံသားဆက်ဆိုင်မှာတကယ်ပဲအဲ့လို mighty strike ဆိုတာဖြစ်နေပါလားဒီကိစ္စမှာလည်းအဲ့လိုပဲဖြစ်သွားမယ်ထင်ပါလားဒေါက်တာတင်းဆွေလည်းဖြစ်ဆက်ဆွေးနွေးပါဆရာ
ဟုတ်ကဲ့ဒီဥပဒေတရားကိစ္စကဟိုဆရာဦးမောင်ဆိုပြောတယ်ပေါ့အမှန်တမ်းအခြေယူပါလေနိုင်ငံကခုံယုံဆိုတော့ပို့တော်မှအခြေခြေပြင်းနေယူအခြေယူပါလိမ့်မယ်ဒီဖြစ်စဉ်တွေတော့ကျွန်တော်ကအခြေစိတ်မသိပါဘူးဟိုဒါရအလုံးကြောက်မယ်လို့ယူဆပါတယ်နောက်တစ်ခါဒါအင်အားကြီးတဲ့နိုင်ငံဟိုဆိုဗီယက်ပြည်ပြည်အမေရိကပြည်ပြည်ပေါ်ပြန်အဲဘယ်နိုင်ငံတွေကမဆိုဒီနိုင်ငံကရဲ့အမြင်တွေကုလသမဂ္ဂအမြင်တွေကိုဆန့်ကျင်ခဲ့တဲ့ဥပမာတွေအရောကမ္ဘာတမိုင်မှာတော်တော်များပါတယ်ဒီထဲမှာကျွန်တော်တို့နိုင်ငံကတော့အင်အားကြီးတဲ့နိုင်ငံလည်းမဟုတ်နိုင်ငံကသိသိလေးနောက်တစ်ခါဘာသာရေးအကြီးလူရှင်နဲ့ဘာသာရေးရအာလူရင်းနေတဲ့ဘာသာဟိုအဓိကလုပ်တဲ့နိုင်ငံဆိုတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုမိုက်ဆိုတဲ့အားကိုတုံ့နိုင်စွမ်းမရှိတော့မရှိပါဘူးအဲ့တော့နိုင်ငံကမှရင်ဆိုင်တဲ့အခါမှာတော့ဟိုအင်အားကြီးတွေလောက်တော့ကျွန်တော်အားမရှိဘူးအဲ့တော့ကျွန်တော်ဆောကဆွေးနွေးကောင်းကြီးကြီးနဲ့ဟာလာဟိုစိတ်စီကမှန်မှန်နဲ့တ တောင်ရှိတဲ့လူအကုန်လုံးကပေါ့နော်တောင်ဆန်းစုကြီးတယောက်ခဲ့နေမှရပါဘူးတောင်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကအဲကောင်းကြီးကြီးနဲ့တိုက်ပြီးမျက်နှာကြည့်ပြီးရင်ဖန်ဖို့ဟုတ်တယ်ကပြင်ဆင်ကြိုးစားနေကြတယ်